ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းနမြခန်တိုင်းရင်ကအရာရှိနှုတ်အချမ်းစစ်နှုတ်အပေါင်း၄ဦးတို့ကိုစပြခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖေခုံမြို့နယ်ကရွာသား၄ဦးကိုအေးအေးယူထားတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါအောက်ချုံမှုကိစ္စဆောင်ရွက်ဖို့မော်တော်ယာဉ်နဲ့လာတဲ့မြန်မာစစ်တပ်အရာရှိနှုတ်အပါဝင်၄ဦးကိုရှမ်းပြည်နယ်တောင်ပိုင်းဖေခုံ လက်ထွန်ချေးရွာရှေ့မြောက်ဘက်တောင်ကုန်းပေါ်ကို၎င်းတို့စီးနှင်းလာတဲ့ယင်နဲ့အတူခေါ်ဆောင်သွားကြောင်းမလ19ရက်ကရှာဖွေခဲ့ရမှာ35ပေခန့်နဲ့တဲ့6တွင်ကားတစီးမိလောင်နေကြောင်းသိရှိရသလို၎င်းနေရာတဝိုက်ကိုဆက်လက်ရှာဖွေခဲ့ရမှာချင်းတချင်းတွင်လက်ပြန်ကျိုးတုပ်လျက်သိဆုံးနေတဲ့အရာဝတ်နဲ့အလောင်းတွေကိုသိရှိရတယ်လို့တမတော်ဘက်ကဆိုပါတယ်အဆိုပါလုတ်ကြံတပ်ပြမှုမှာပါဝင်တူးလို့ယုံကြည်ရတဲ့ဖယ်ကူမြို့နယ်လက်ထွန်ချေးရွာနေဥကေကောရီရှိ55နှစ်နဲ့ဥမောင်လာ40နှစ်ဖားလိုင်းတောင်ချေချေးရွာနေဥမောင်ငိ50နှစ်ဥမောင်ခုံး45နှစ်အပါဝင်ရွာသား၄ဦးကိုစစ်ဆေးပေါ်ထုတ်လျက်ရှိပြီးဥပဒေနဲ့ညီထိရောက်ပြင်းထန်စွာအ мян ဆုံးအရေးယူနိုင်ရေးဆောင်ရွက်နေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်အရာဝတ်နဲ့လာတဲ့တမတော်သားတွေကိုဖယ်ကုံမြို့နယ်ဒေသခံရွာသားတို့ကဖမ်းဆီးခဲ့ကြောင်းကိုတော့ဒေသခံတူကပြောပါတယ်
။အဲ့ဒါရတဲ့အချိန်ကျတော့ရန်မဖမ်းတော့တဲ့သူကဆိုင်ထဲမှာတရားဝင်ဝင်ကျင်းနေစစ်ကမ်းလုံးကြီးကတိတော့ခါတဲ့ထမ်းချက်ပြလိုက်တော့စစ်သားထမ်းချက်ပြလိုက်ရယ်ဆိုရဟန်နဲ့ဖြစ်တော့
ဒါပေမဲ့သိုးသက်တော်ကရင်ဒီပြည်သူအင်အားစု BKPF သတင်းနဲ့ပြန်ကြားရေးဘူရိုကတော့မြန်မာစစ်သားက၄ဦးဟာကျေးရွာတွင်မူယူရန်ကားပြီးအရက်တောက်လွန်လို့မူပြဲ၄နှစ်နှစ်တန်ရင်နီနာကမူပြဲရေလောင်ကန်တဲ့ရေနှစ်တည်ဆုံးတာဖြစ်ပြီးဒေသခံတွေဖမ်းဆီးတပ်ဖြတ်ကြောင်းအကြောင်းပြချက်နဲ့အဲ့ဒီဒေသမှာတပ်ဆွဲတာလူဖမ်းဆီးတာဖြစ်တာလို့ဒီကနေ့မှာထုတ်ပြန်ထားပါတယ်တမရဘက်ကရွာသား၄ဦးဖမ်းဆီးစားကြောင်းကြားပြည်နယ်ခြေဆိုင်လက်နီးပညာဖောက်ကူပြုဖွဲ့တာဝန်ရှိသူကိုကျော်ထင်အောင်ကအတည်ပြုပြောပါရယ
်တော်တော်များများတော့ပြန်လွတ်လာပြီးတော့မှခြေရွာလူကြီးဟောင်းတူနဲ့ကနေတုံးဦးထိဖြစ်နိုင်တယ်ပေါ့နော်အားလုံးပေါင်း၄ဦးကျန်သေးတယ်ဆိုတော့ရှိနေရှိပါတယ်ခင်ဗျာ
မြန်မာစစ်သားက၄ဦးပျောက်ဆုံးမှုကိုအကြောင်းပြုပြီးမြန်မာစစ်သားစစ်ကြောင်းကနေမလ18ရက်နေ့မှာဖယ်ကူမြို့နယ်မိုးပြင်းမြို့ကဆောင်ကန်းကျေးရွာလက်ထွန်ရွာနဲ့ဗော်ဒီတောင်ကျေးရွာတွေကိုစစ်သားရဲလုံရင်နဲ့ရောက်ရှိလာခဲ့ရမှာရွာသားတွေသားစည်းဆန္ဒဖော်ထုတ်ခဲ့လို့တပိတ်ဖြိုခွင်းမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်မှာကြားဝင်ညှိနှိုင်းပေးတဲ့တပိတ်ကောင်းဆောင်ခုံမျိုးလိုင်ဝင်းနဲ့ရွာသား30ကျော်ကိုမြန်မာစစ်သားကနေဖမ်းဆီးသွားခဲ့ပါတယ်။ဒီအခြေအနေကိုကိုယ်တိုင်ဖမ်းခံရသူကိုခုံမျိုးလိုင်ဝင်းကအခုလိုပြောပါတယ်။
ကံခံရတော့ကျွန်တော်တို့ပြည်လိုက်ခြင်းစစ်တပ်တွေကရထဲအလုံးကြီးနဲ့ဝင်လာတယ်သူတို့လူအသက်ခံရပါတယ်ဒီကမှာဒရင်တိကျရပါပဲဆိုပြီးတော့လာရချက်ပြီးတော့ရတီရတားနဲ့စစ်တပ်နဲ့ချစ်တိုက်တွေ့တယ်ပြတ်တွေ့တော့ကျွန်တော်ကြားဝင်ညီနိုင်ခံချပြီးတော့ကြားဝင်တက်ချပြီးနေရတီရတားလက်ခံစစ်တပ်တွေရထဲမှာလူရှာပြေးပါသူလက်ခံတယ်ဘာလို့တောင်းမတဲ့လို့ချက်ချက်ပါလဲတဲ့တော်တော်စစ်တပ်ကြီးပြန်လာတော့ဒုတိယတင်လာခြင်းမှာရပါကြီးရောမြေရောပေါ်ချင်းစင်းနဲ့ပြည်ပြခွဲရတော့ဒီအထက်မှာတပ်ဆက်ထားတယ်။ဒီလိုစစ်ပြီးတော့လေယောင်လောင်မြန်ချင်းဒီမှာတပ်ဆက်ထားမယ်။မကြည့်လို့မသိငါလူအားလုံးဖန်ဆန်းနေစစ်စင်းနေတဲ့ဆိုဒီအလိုလောက်လိုက်တယ်ဘာဖြစ်လို့လဲ။သူတို့လည်းပြန်လို့ရကျွန်တော်တူပဲ။ဒါပေမဲ့သူတို့ကတော့စစ်ချုပ်ရင်းမှာတော့ပုံပြီးတော့ပြန်နေပုခါတော့ခံရတော့
လောက်ကြံသူလို့ဆွဆွဲခံရတဲ့လူလေးဦးကလွှဲရင်ကြံတဲ့အဖမ်းခံရတဲ့သူတွေကတော့မြန်မာစစ်တပ်ကနေစီစစ်ပြီးပြန်လွှတ်လာပြီလို့ခုံမျိုးလိုင်ဝင်းကပြောပါရယ်။ဖေဗူလာ၁ရက်နေ့တုန်းကမဲမရမာမှုကိုအကြောင်းပြုပြီးတမရော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းထားခဲ့ပြီးနောက်ပိုင်းတနင်္ဂနွေလုံးအတိုင်းတာစန့်ကျင်တပိတ်မောက်ဆန္ဒပြမှုဖြစ်ပွားခဲ့ပါရယ်။စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြတာရက်ရှိလာသလိုလုံခြုံရေးအဖွဲ့တွေရဲ့သပိတ်ဖြိုခွင်းမှုကလည်းအချိန်ပြင်းလာတာကြောင့်တေဆုံးတန်ရရရှိမှုတွေကလည်းများပြားလာနေပြီတချို့တိရတွေမှာဆန္ဒပြသူတွေကနေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရတဲ့နီလန်းနဲ့တုတ်ပြမှုတွေကလည်းရှိလာနေပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်